ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကထင်ကရနေရာတွေပေါ်ခရစ်မတ်နေ့မှာတိုက်ခိုက်ဖို့စီစဉ်နေသူလို့ဆိုသူတွေကိုရဲတပ်ဖွဲ့ကလက်ဦးမှုယူပြီးဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ရန်အန္တရာယ်အဆင့်ကိုဖြစ်နိုင်တဲ့အဝါရောင်အဆင့်မှာသတ်မှတ်ထားဆဲဖြစ်ပါတယ်။မဲလ်ဘုန်းမြို့အပြင်ဆီနီလိုမြို့ကြီးတွေမှာလည်းခရစ်မတ်ကာလလုံခြုံရေးကိုတိုးမြင့်ထားပါတယ်။ဆီနီမြို့ကဖီလ်မတ်ဆာပေးပို့တဲ့တည်င်းနဲ့အတူမဆူမြမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မဲလ်ဘန်မြို့မှာခရစ်မတ်နေ့ကျရင်အကြီးအကျယ်တိုက်ခိုက်မှုကြီးလှုပ်ဖို့ပြင်ဆင်နေကြသူလို့ဆိုသူတွေကိုတောက်ချာနေအစောပိုင်းကမဲလ်ဘန်မြို့ရပ်ကွက်တစ်ခုထဲမှာရဲတွေကဝင်ရောက်စီးနင်းဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခဲ့သူ၄ယောက်ဟာအသက်20ဝန်းကျင်ဩစတြေးလျနိုင်ငံမှာမွေးဖွားကြတဲ့လေဘနွန်လူမျိုးတွေဖြစ်ပြီးတော့နောက်တစ်ယောက်ကတော့အီဂျစ်နယ်ပွားဩစတြေးလျနိုင်ငံသားဖြစ်ပါတယ်။စီးနင်းရှာဖွေမှုအတွင်းဖမ်းမိတဲ့အမျိုးသမီးတစ်ယောက်နဲ့အမျိုးသားတစ်ယောက်တို့ကိုနောက်ပိုင်းမှာဆွဲချက်မတင်ဘဲပြန်လွှတ်ပေးခဲ့ပါတယ်။ရဲတပ်ဖွဲ့အပြောအရသူတို့ဟာ IS စစ်သွေးကြွတွေကိုအားကျပြီးတိုက်ခိုက်မှုလုပ်ဖို့စီစဉ်နေကြတာဖြစ်ပါတယ်။အိမ်လုံဖောက်ခွဲရေးလက်နက်တွေလုပ်ရမှာတုံးတဲ့ပစ္စည်းတွေကိုသိမ်းဆည်းရမိတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Melbourne မြို့ရဲက St Paul's Cathedral ဘုရားရှိခိုးကျောင်း Flinders Street ဘုရားရုံကြီးတွေအပါအဝင်အထင်ကရနေရာတွေကိုတိုက်ခိုက်ဖို့စီစဉ်နေကြတာလို့ဆိုပါတယ်။Victoria ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကတော့မကောင်းဆိုးဝါးလုပ်ရလို့ဖော်ပြပြောဆိုခဲ့ပါတယ်။နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်မှုကိုကြိုတင်ကာကွယ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ် Malcolm Turnbull ကပြောပါတယ်။အခုဆိုရင်နိုင်ငံတကာမှာအစွဲရောက်တွေရဲ့အန္တရာယ်ပိုများလာနေတယ်လို့လည်းသူကပြောခဲ့ပါတယ်
။ We see around the world the global threat of terrorism. The truck attack in Berlin earlier this week.And similar attacks, terrorist attacks.
ဒီတော့မှာအကြမ်းဖက်မှုအန္တရာယ်တွေကိုတွေ့မြင်နေရပါတယ်။ဒီဒီဒီမှာအစောပိုင်းကပဲဘယ်လင်မြို့မှာလော်ရီကားနဲ့တိုက်ခိုက်မှုဖြစ်ခဲ့တယ်။နိုင်ဂျီးရီးယား၊ယေမန်၊တာကီ၊ဆိုမာလီယား၊အီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေအပါအဝင်နေရာအများအပြားမှာအလားတူအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ Islamist အစွမ်းရောက်ဝါဒီတွေရဲ့အန္တရာယ်ဟာကျွန်တော်အလုံးပေါ်ဆက်ရောက်နေတဲ့စီလုံးမှုဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေကြောင့်တော့ကျွန်တော်ကြောက်နေရမလိုပါဘူး။
Victoria ပြည်နယ်ရဲတပ်ဖွဲ့ Australia ပြည်ထောင်စုရဲတပ်ဖွဲ့နဲ့လုံခြုံရေးဌာနရဲ့စုံစမ်းထောက်လှမ်းမှုတွေလုပ်ခဲ့ပြီးတော့ခုလိုအဖမ်းအစီးတွေကိုလုပ်ခဲ့တာပါဒီဇင်ဘာ26ရက်နေ့ကျရင်ပြည်သက်တသိန်းလောက်လာမယ်လို့မျှော်လင့်ထားတဲ့ Australia နဲ့ Pakistan နိုင်ငံကြား Cricket ကစားပွဲကျင်းပမယ့်အကစားကွင်းကြီးအပါအဝင် Melbourne မြို့ရဲကအထင်ကြီးနေရာတွေမှာလုံခြုံရေးကိုတိုးမြှင့်ထားပါတယ် Australia တနိုင်ငံလုံးရဲ့လုံခြုံရေးအဆင့်ကိုလည်းအကြမ်းဖက်တိုက်ခိုက်ရန်ဖြစ်နိုင်တဲ့အဝါရောင်အဆင့်မှာဆက်လက်ထားရှိပါတယ်အခုလိုအချိန်မျိုးမှာဩစတြေးလျကိုအလဲရောက်နေတဲ့မတ်တင်ဂီလင်းကသူမြင်တွေ့နေရတဲ့အခြေအနေကိုမဲလ်ဘန်မြို့ကနေအခုလိုပြောပြပါရယ
်ဆက်စချင်းကတော့မရတော့ဖက်မီရဲ့ပါညာဆိုတော့လည်းကြောက်ပါဘောနော်ဒါပေမဲ့လည်းဒီမှာမြို့ထဲမှာသွားလာနေတဲ့ခါကျတော့ဒီကမြို့ခံတွေရောတူရစ်တွေပါသူတို့ကတိတ်အဲ့ဒါကိုလေဟိုဖမ်းမိသွားတယ်ဆိုတဲ့ခါကျတော့တိတ်ပြီးတော့လဲသွားမဖြစ်တော့ concern ရှိပုံမျိုးအတိုင်းမဲ့သွားလာလှုပ်ရှားနေကြတာပဲသူကကိုယ်လည်းနည်းနည်းတော့အံ့ဩတာပေါ့နော်ဆန္ဒမနေ့ကမ ్యూజియం သွားတဲ့ခါမှာတော့ဟိုရဲရဲတွေတွေ့ရပေါ့နော်ရဲနေရာ၃ယောက်လောက်တွေ့ရအခုဆိုလို့ရှိရင်ရဲကားတွေသွားနေရပေါ့နော်သူတို့ပတ်တရားမလဲတဲ့သဘောသူတို့ကတော့သူတို့ကိုယ်အလုပ်ကိုလုပ်ပုံရပါတယ်သူတို့ပြောမယ်ဟိုလိုလေးဂျူးလေးကိုအရင်ကြီးဟိုစိတ်နှောက်ရှက်ဖြစ်ရလောက်တဲ့ချိန်သူတို့သွားလာပြီးတော့လှုပ်ရှားပြီးအဲ့လိုမျိုးဆစ်စီးနေတာကိုမတွေ့ရဘူးဒါပေမဲ့သူတို့ရှိတော့ရှိနေရပေါ့နော်ဥမာဂျက်နေရမျိုးကားနဲ့တဲ့နေရမျိုးအဲ့လိုမျိုးတွေတော့ရှိအဲ့တော့သူတို့ရကြီးရောကြီးစောင့်ကြည့်နေတဲ့သဘောလေးကိုတော့တွေ့ရတယ်ပေါ့နော်အဲ့တော့သူတို့ဟိုမိလည်းပြီးတယ်ဒီမဖြစ်ခင်မှာလည်းသူကာကွယ်နိုင်တယ်ဆိုတဲ့ခါကျတော့သူရဲ့အလုံးလုံးပုံလုံးပြီးတော့ဟိုဘာပြောမလဲယုံကြည်ကြီးရယ်ပေါ့နော်စိတ်ထားဖြစ်တဲ့ချင်းတူရစ်တွေရောဒီကဒေသခံတွေဟိုအေးစီပဲသွားလာနေကြတယ်ကိုယ့်အတွက်ကလည်းနည်းစမ်းတာပေါ့ကိုကတော့ကြောက်တာဟိုရုပ်တရက်ဆိုတော့လေ
အခုလိုမျိုးမဲလ်ဘန်မြို့ထဲမှာလုံခြုံရေးတွေကိုတိုးမြှင့်ထားတယ်လို့ဆစ်ဒနီမြို့ကြီးမှာလည်းလုံခြုံရေးအတွက်လုံလောက်တဲ့ဆောင်ရွက်မှုတွေလုပ်ထားတယ်လို့ New South Wales ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်တစုံတရာတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့သတင်းမျိုးမရပေမဲ့အခုလိုခရစ်စမတ်နဲ့နှစ်သက်ကူပွဲတော်ကာလမှာအများပြည်သူတွေဘေးကင်းစေဖို့လုံခြုံရေးအစီအစဉ်တွေလုပ်ထားတယ်လို့ရဲကပြောပါတယ်ရှင်